လူတွေမှာ COVID-19 ရောဂါရှိမရှိဆိုတာကိုလွယ်တကူသိနိုင်ဖို့အတွက်ခွေးတွေနဲ့အနံ့ခံပြီးစမ်းသပ်ဖို့ပရိတိန်သုတေသီတွေကစမ်းသပ်ကြတော့မှာပါ။ဒီသုတေသနလုပ်ဖို့အတွက်ဒေါ်လာ6သိန်းကျော်အသုံးပြုမယ်လို့ပရိတိန်ဆိုရကစနေနေ့မှာပြောပါတယ်။ဒီစမ်းသပ်မှုကိုတော့လန်ဒန်ကတကွေးအတန်ရှင်းရင်းနဲ့ဥပိုင်းစစ်ပညာဆိုင်ရာတက္ကသိုလ်ဒါရမ်တက္ကသိုလ်နဲ့ပရိတိန်ပရဟိတအဖွဲ့တစ်ခုဖြစ်တဲ့ Medical Detection Dog အဖွဲ့တို့ပေါင်းပြီးတော့လုပ်ကြမှာဖြစ်ပါတယ်။လူတွေကိုအနံ့ခံပြီးယောဂရှာဖွေဖော်ထုတ်တဲ့ခွေးတွေဟာတချို့ကင်ဆာယောဂါတွေပါကင်ဆန်ဒဇီးလို့ခေါ်တဲ့အာယုံကြောအားနည်းတဲ့ယောဂါတွေနဲ့ငှက်ဖျားယောဂါတွေကိုရှာဖွေဖော်ထုတ်နိုင်ခဲ့ပြီးတော့ဒီစမ်းသပ်မှုကယောဂရှာဖွေစမ်းသပ်တာတွေကိုမြန်မြန်လုံးလာနိုင်စေမှာဖြစ်တယ်လို့ဗြိတိန်တီထွင်စမ်းသပ်မှုဆိုင်ရာဝန်ကြီး James Beadle ကပြောပါတယ်။ Labrador နဲ့ Cocker Spaniel ခွေး6ကောင်ကိုလန်ဒန်ဆေးရုံက COVID ယောဂါဝေနာရှင်19ယောက်ရဲ့အနံ့တွေကိုနမူနာပေးပြီးတော့အဲ့ဒီလူတွေရဲ့အနံ့နဲ့နောက်ယောဂမရှိတဲ့လူတွေရဲ့အနံ့ကိုခွဲခြားနိုင်ဖို့သင်ပေးသွားမှာဖြစ်တယ်လို့ပြောပါတယ်။တကယ်လို့အောင်မြင်ခဲ့မယ်ဆိုရင်တော့ခွေးတကောင်ဟာတနားမှာလူ150လောက်ကိုအနံ့ခံစမ်းသပ်သွားနိုင်မှာဖြစ်ပြီးလေရင်ခွေးနေနဲ့အများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာအသုံးပြုသွားမှာဖြစ်ပါတယ်။ဒါပြင်အမေရိကန်နဲ့ပြင်သစ်နိုင်ငံကသုတေသီတွေကလည်းဗိုင်းရပ်စ်ပိုးရှိမရှိဆိုတာကိုသိနိုင်ဖို့အတွက်ခွေးတွေကိုအနံ့ခံခိုင်းပြီးတော့လေ့ကျင့်ပေးဖို့ကြိုးပမ်းနေကြပါတယ်ခင်ဗျာ။